ရခိုင်မြောက်ပိုင်းကြောက်တော်မြို့နယ်ကလဒန်မြစ်မှာရှိတဲ့မြမစိုးရရေတဘောနှစင်းကိုအေးရခိုင်လက်နက်ကိုင်ဒီဘက်ကပစ်ခတ်မှုကြောင့်အပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားပြီးတော့ဒေသခံရွာသားတွေထိခိုက်ဒဏ်ရာရရှိမှုတွေရှိတယ်လို့သိရပါတယ်။ရေတဘောဘက်ကပြန်လည်ပစ်ခတ်တာကြောင့်ဒီရွာသား၅ဦးထိခိုက်ခဲ့လို့ဒေသခံတွေကပြောပါတယ်။မြန်မာစိုးရနဲ့ရခိုင်လက်နက်ကိုင်အင်းအဖွဲ့ပါဝင်နောက်ပိုင်းမဟာမိတ်အဖွဲ့ရင်းငြိမ်းချမ်းရေးအတွက်တွေ့ဆုံဖို့စီစဉ်နေသေးမှာပဲရခိုင်ပြည်နယ်တွင်းအခုလိုတိုက်ပွဲတွေပြင်းပြင်းထန်ထန်ဆက်ဖြစ်နေတာပါ ဒီမြန်မာပိုင်းသတင်းတောက်နိုင်ကွအင်းဆက်သွယ်မြန်မာပြည်တော့သတင်းပေးပို့ထားပါရခင်ဗျာ
ဟုတ်ကဲ့ပါရခိုင်ပြည်နယ်ကြောက်တော်မြို့နယ်တွင်းဒီကနေ့မနေ့အစောပိုင်းမှာမြန်မာစစ်တပ်ရဲ့ရေတပ်သင်းပေါ်နေစည်းကိုရခိုင်လက်နက်ကိုင်အင်းအဖွဲ့ကနေနှစ်ကြိမ်နေတိုင်းပြစ်ခတ်တိုက်ခတ်ချက်တယ်လို့အေးအေးကြမ်းကြမ်းရင်းရာရှိခိုင်တုခကပြောပါတယ်
ဒီစရမစနာရနေမနေ့ကနာရီတော့မှာကြောက်တုံမျိုးနဲ့အဲ့ဒီအပေါဝါနာမှာအင်အား300လောက်ပါတဲ့ဒီဗမာစစ်တပ်ရဲ့ဒီစစ်တမ်းပေါ်မှာရှိတယ်ဒီကနေ့တော့ကနေဒီလိုပြခခဲ့တာရှိတယ်။နောက်ပြီးတော့အဲ့ဒီတမ်းပေါ်မှာရှိကိုပဲဒီကြောက်ကိုရဲ့အခဲပိုင်းမှာလည်းပဲဒီမနေ့300ခွေးလောက်မှာဒီတကြိမ်နောက်ထပ်ပြခတာရှိတယ်။ကျွန်တော်တို့ဘက်ကနေအဲ့ဒီ100မီလီမီတာလေးမှရှိတာကျွန်တော်တမ်းပေါ်ကိုထိတယ်။ထိခဲ့ကြဆုံးနောက်ပြီးတော့ဒီတမ်းပေါ်ရဲ့ကြည့်ကြည့်မှုအခြေအနေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဆက်လက်ပြီးတော့စုံလမ်းနေစီရှိခဲ့တယ
်။ဒီမနေ့ရေသတင်းပေါ်ကိုအေအေဖွဲ့ကပြစ်ခတ်မှုကြီးတမ်းပေါ်ဘက်ကနေတန်လေပြစ်ခတ်မှုတွေလည်းရှိနေခဲ့ပါတယ်။ဒီလိုပြစ်ခတ်မှုကြောင့်တောက်တော်မြို့နယ်ဒင်းကနဲ့နဲ့ဖော်ပြထားရွာသားတွေတိုက်ခိုက်တံရရရှိပြီးစေယုံဒီမှာစေဝါကုသခံယူနေရတယ်လို့လူနာတကူကိုယ်တိုင်ကြည့်ကြည့်မေးမြန်းခဲ့တဲ့တောက်တော်မြို့နယ်ဒင်းနယ်ဟုတ်တော်ကိုယ်စားလှယ်ဥမောင်တန်းစင်ကပြောပါတယ
်ဒီတက်ဒီနေကတော့တကောင်တော်အချိန်နောက်ဆိုတော့မနေ့မှကျွန်တော်ကြားရပြီးဂျင်ဘေလာပြည်တော်သူပြည်တော်တော်နဲ့ဒီကနေ့ကဒင်းရတဲ့သူတွေပြောတဲ့စကားကတော့ဒီကျွန်တော်တို့ဒီကလေးတန်းကြီးပေါ်တော့ပြီးတော့ဒီပြည်ချောင်းတောက်ချောက်နေဒီကနေပြည်တော်ဟိုရောစင်ပြည်တော်စောတယ်လို့ပြောပါတယ
်ဒီကနေ့ကဒီကြည့်တဲ့မရောက်ကြတော့လေဟိုတရားရှင်တို့စစ်တေးရုံတော်တယ်ဒီစံပေလာကမရောက်မှာတော့ယောက်ျားတစ်ယောက်ရဲ့မျိုးသမီးတစ်ယောက်ရဲ့
ဒီကနေ့မနေ့ကနာယီချင်းပြကမှုတွင်တင်းကနဲ့ရွာသား3ဦးနဲ့စပယ်လှရွာသား2ဦးထိခိုက်ဒဏ်ရာရရှိခဲ့ပြီးဒဏ်ရာပြင်းထန်တဲ့တင်းကနဲ့ရွာသားဥွှေထွန်းသိန်းရဲ့ဇနီးပြည်သူတော်ခင်ညူမာကိုစစ်တွေဆေးရုံကိုပို့ထားရတယ်လို့စပယ်လှရွာသားဥဆန်လှကျော်နဲ့ဒေါ်ပလဲစိန်တို့ကိုကြောက်တော်ဆေးရုံမှာစေဝါကုသခံယူနေကြရတာပါတင်ကလေးရွာသူပြစ်ခတ်ခံရတဲ့အခြေအနေနဲ့ပတ်သက်လို့တန်ရန်ရရှိသူတင်ကလေးရွာသားသူရဲ့ဆွေမျိုးသူကတော့အခုလိုပြောပါတယ
်။များသောကဒဏ္ဍာရီလောက်မှမိဘကစိုက်တော်လို့ပြောရင်ကိုယ်ကမကင်နာနာမိချက်တွေအိမ်ခမိုးဘဝကြာပြီးကြတယ်။မာနကြီးအသာတိုင်တော့လူနာခင်လေးကဆံဝတိစတုမှာတိုးတော့တိုးရပ
ါစပယ်လာရွာသားသူကလည်းညစ်ချိန်မှာရေသာတင်ပေါ်ကနေပြစ်ခတ်ခဲ့လို့တန်ရန်ရရှိခဲ့ကြောင်းပြောပါတယ်။
ကျွန်တော်တို့ညတောင်ဆိုတော့အဲ့တို့ကိုကျွန်တော်တို့ကလည်းပူပူပူပူပူပူပူပူပူပူပူပူပူပူပူပူပူပူပူပူပူပူပူပူပူပူပူပူပူပူပူပူပူပူပူပူပူပူပူပူပူပူပူပူပူပူ
ပူပူပူပူပူပူပူပူပူပူပူပူပူပူပူပူပူပူပူပူပူပူပူပူပူပူပူပူပူပူပူပူပူပူပူပူပူပူပူအခြေအနေသိစိတ်ကိုမသိရသေးကြောင်းပြောပါတယ်
။အမှန်ရှိတယ်လို့တော့သိရတယ်။ဒါကဘယ်လိုဖြစ်တယ်ဆိုတော့ကျွန်တော်လည်းအဲ့ဒါကြားတော့ကြားမနေကြဘူး။ကျွန်တော်ကကနနာမသိဘူးရှင်
။ဒီကနေ့ရခိုင်ပြည်နယ်တွင်ကြောက်တော်မြို့နယ်ပြင်ဗုဒ္ဓတောင်နဲ့ရတိတ်တောင်မြို့နယ်ဘက်မှာလည်းမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ကြောင်းအေအေပြောခွင့်ရခိုင်တုခကအခုလိုဆက်ပြောပါတယ်
။ဗုဒ္ဓတောင်နဲ့ရတိတ်တောင်အစကတော့တပိုက်တောင်နဲ့ဒီတင်းဆောင်ကြဗမာစစ်တပ်ကနေပြီးကိုထိုးစစ်ဆင်လာတဲ့အတွက်ကြောင့်အဲ့မှာတိုက်ပွဲဖြစ်တာရှိတယ်။ရေသောဆောင်ရွာနားမှာလည်းပဲဒီတိုက်ခါနဲ့ဒီလည်းတိရှိရလာပေါ်ရဆက်လေနေရှိကိုကျွန်တော်တို့ဘက်ကဒီမင်းနဲ့မှာပြစ်ခတ်နေရခဲ့တာရှိတယ
်။မနေ့ကလည်းမင်းပြမျိုးနဲ့ဒိုင်းလာရွာဘက်နဲ့ရတိတ်တောင်မျိုးနဲ့အမျက်တောင်ရွာဘက်မှာတစ်ဖက်တိုက်ပွဲဖြစ်ပေါ်ခဲ့ကြောင်းခံတုခကပြောပါတယ်။ဒီကနေ့မနေ့တနအိခါမှာလည်းကြောက်တော်မျိုးနဲ့ခံဆောင်ကျေးွာနီးတန်ဆုံးဖြစ်ရွာဘက်မှာလက်နက်ကြီးချရောက်ခဲ့လို့ရွာသားတို့တိတ်ဆုံးခဲ့ကြောင်းခံဆောင်ဆရာတော်ကမိန့်ပါတယ်။ရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားပိုက်ပွဲတွေကလည်းကျေပြန့်စွာဖြစ်ပွားနေသလိုပိုက်ပွဲတွေတွင်အရက်သားတွေထိခိုက်မှုတွေကလည်းပုံမှန်များပြားလာနေပါတယ်။ပြီးခဲ့တဲ့2018ခုနှစ်ဒီဇင်ဘာလကနေဒီနှစ်ဇူလိုင်လ25ရက်နေ့ထိရခိုင်ပြည်နယ်ပိုက်ပွဲတွေတွင်အရက်သားတိတ်ဆုံး62ဦးနဲ့တန်ရာရရှိသူ156ဦးရှိနေတယ်လို့ရခိုင်တိုင်းဒေသမျိုးနွယ်များစီယုံ RTC ရဲ့ကောက်ယူထားတဲ့သတင်းမှဖော်ပြထားပါတယ်။ရခိုင်လက်နက်ကိုင်အဖွဲ့အပါအဝင်မြောက်ပိုင်းမဟာမိတ်၄ဖွဲ့ဟာလာမယ့်စက်တင်ဘာ16ရက်18ရက်နေ့တွင်မြန်မာငင်းချမ်းရေးကော်မရှင်ဖွဲ့နဲ့ရှမ်းပြည်နယ်စစ်ပန်းကျိုင်းတို့မြို့မှာတွေ့ဆုံဆွေးနွေးသွားမှာဖြစ်ပါတယ်။မြန်မာစစ်တပ်ဘက်ကလည်းစစ်တန်းကြီး၅တန်းမှာအပြည့်ရဆဲထားပြီးမြန်မာပြည်နယ်ဘက်မှာရပ်ဆဲတာမရှိတာကြောင့်ပိုက်ပေါ်တွေချော့ချနိုင်ရေးဟာလည်းညှော်လင့်ချက်အားနည်းနေသေးတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ
။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာတိုက်ပွဲဖြစ်ပွားခဲ့တာနဲ့ပတ်သက်ပြီးတော့ဒီသတင်းတော့နိုင်ကြွင်ပြပြသွားတာဖြစ်ပါတယ်။